ယူကရိန်းနိုင်ငံရဲ့အနေနဲ့ချင်းထိစပ်နေတဲ့ရုရှားတောင်ပိုင်းဘဲဂရော့ဒေတာကိုယူကရိန်းဘက်ကနေအဝေးထိန်ဒရုန်းအမြောက်မော်တာလက်နဲ့ကြီးတွေတုံပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်။ရုရှားတပ်တွေကလည်းယူကရိန်းနိုင်ငံအလဲပိုင်းကဒနီပရိုမျိုးကစိတ်ကြမ်းမာရင်းနဲ့တိရစ္ဆာန်စီကံအဆောက်အဦကိုတိုက်ခိုက်ခဲ့တဲ့အတွက်လူနှုတ်ဦးသေဆုံးပြီးကလေးနှုတ်ဦးပါဝင်30လောက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘဲဂရော့ဒေတာကဂရိုင်ဘိုရန်မျိုးကိုတိုက်ခိုက်ရမှာတော့နိုင်ပေါင်းများစွာအချိန်ကြာခဲ့ရတာဖြစ်ပြီးဈေးဆိုင်တွေအိမ်တွေကဓာတ်ငွေပိုက်လိုင်းနဲ့မီးယာလိုင်းတွေပျက်စီးခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုပတ်အစောပိုင်းမှာဘဲဂရော့ဒေတာဟာရုရှားကကျူးကျော်စစ်ဆင်ခြင်15လတာကာလအတွင်းယူကရိန်းဘက်ကနေနေဆက်ကျော်ဖြတ်ပြီးအကြီးကျယ်ဒဏ်ရန်ထိုးစစ်ဆင်တာကိုခံနေရတာပါနေဆက်ဖြတ်ကျော်ပြီးဒရုန်းယာဉ်တွေနဲ့ဒဏ်ရန်တိုက်ခိုက်တာကတော့မကြာခဏဆိုသလိုဖြစ်နေပြီးတော့ပြီးခဲ့တဲ့လအတွင်းမှာပဲပိုပြီးများလာခဲ့တာဖြစ်ပါတယ်အခုလိုရုရှားနေဆက်တဲ့အထိဒဏ်ရန်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့အက်စတိုးနီးယားနိုင်ငံမှာအစည်းအဝေးတက်နေတဲ့ဂျာမန်ဝန်ကြီးချုပ်နဲ့ဘော်တစ်နိုင်ငံခေါင်းဆောင်တွေကတော့ရှော့ပေါ်ပြောနေကြတာပါမော်စကိုမှာတော့တရုတ်နိုင်ငံအထူးကိုယ်စားလှယ်လီဟွေနဲ့ရုရှားနိုင်ငံရဲ့ဝင်းနီစာဂေးလက်ပတော့တို့တွေ့ဆုံကြပြီးတော့ယူကရိန်းအရေးနဲ့ဒီပြစ်ပတ်ကဖြစ်ရှင်ရဲ့သဘောထားတွေကိုဆင်းရဲခဲ့တယ်လို့ရုရှားနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။လီဝေရာဒီလာအစောပိုင်းမှာယူကရိန်းနိုင်ငံခီယက်ကိုသွားပြီးယူကရိန်းခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ပါတယ်။တရုတ်နိုင်ငံဟာဒီပြစ်ပတ်ကမှာဗတ်မလိုက်တဲ့ဂျားနေဖြစ်ရပ်တည်တာဖြစ်ပြီးတော့တစ်ဖက်ညှိနှိုင်းရေးကိုဝင်းရောက်ဆောင်ရွက်ပေးပြီးနိုင်ငံရေးမူဝါဒအရတော့ရုရှားကိုထောက်ခံတယ်လို့လည်းပြောခဲ့တာပါ။